မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။စစ်ကောင်စီကိုဗစ်တတိယလှိုင်းကိုကင်တွယ်ဖြေရှင်းနိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
စစ်ကောင်စီလောက်ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်တွေအရဖေဖော်ဝါရီ၁ရက်နေ့နောက်ပိုင်းကိုဗစ် -19 ဗိုင်းရပ်စ်ပိုးတွေ့လူနာနဲ့သေဆုံးသူအရေအတွက်နည်းလာသလိုလက်ခံကူးသပေးရတဲ့ active လူနာအရေအတွက်လည်းတဖြည်းဖြည်းကျဆင်းလာတယ်လို့ဆိုပါတယ်။ဆရာဝန်တွေနဲ့သတင်းစာဆရာတချို့ကဒီစည်ရင်းစရာကိန်းဂဏန်းအရေအတွက်ကိုအပြည့်အဝယုံစားလို့မရဘူးလို့ဝေဖန်နေကြတဲ့အတိုင်းအရင်ကလူနာတွေကွာရန်တင်းဝင်နေသူတွေနဲ့ပြည့်နှက်နေခဲ့တဲ့အရေးပေါ်ကုသရေးစင်တာတွေပိတ်သိမ်းသွားကြတာကိုတော့တွေ့မြင်ကြရပါတယ်။ဒါပေမဲ့အခုဇွန်လပိုင်းကစဗိုင်းရပ်စ်ပိုးတွေ့သူတရက်ကိုအယောက်100ဝန်းကျင်တချို့နေ့တွေမှာ200ကျော် 300တွေ့လာရသလိုစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနဘက်ကလိုအပ်ရင်အသုံးပြုနိုင်ဖို့ကုသရေးနဲ့ကွာရန်တင်းစင်တာတချို့ဖွင့်လှစ်ဖို့ပြင်ဆင်နေတာကိုလည်းတွေ့ရပါတယ်။မြန်မာနိုင်ငံအတွက်ကိုဗစ်ဗိုင်းရပ်စ်ရောဂါကူးစက်မှုတတိယလှိုင်းဝင်ရောက်လာတော့မလားဒီအခြေအနေကိုစစ်ကောင်စီလက်အောက်ကျန်းမာရေးဝန်ကြီးဌာနကရောကင်တွယ်နိုင်မှာမလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းနေပါတယ်
။ဒီကနေ့အချိန်ထိကမ္ဘာတစ်လွှာလူပေါင်းသန်း180ဝန်းကျင်ကူးစက်ခံရပြီးလူပေါင်း4သန်းနီးပါးသေဆုံးခဲ့ပြီဖြစ်တဲ့ COVID-19 ကပ်ရောဂါဟာ2020ပြည့် match လ23ရက်နေ့ကစမြန်မာနိုင်ငံကိုရောက်ရှိကူးစက်လာခဲ့ပါတယ်။2020ပြည့်ဩဂုတ်လလည်းအထိကိုကိုဗစ်ပထမလိုင်းကူးစက်မှုကာလအဖြစ်သတ်မှတ်ပြီး9လနီးပါးအတွင်းကူးစက်ခံရသူ385ယောက်ပဲရှိခဲ့တာပါ။အဲ့ဒီအချိန်ကစနေ့စဉ်ကိုဗစ်ကူးစက်ခံရသူအရေအတွက်တဖြည်းဖြည်းမြင့်တက်လာပြီးအမြင့်ဆုံးအဖြစ်အောက်တိုဘာလ10ရက်တနေ့တည်းမှာကူးစက်ခံရသူ2158ယောက်အထိရှိခဲ့တာတွေ့ရပါတယ်။နောက်ပိုင်းတဖြည်းဖြည်းကျဆင်းသွားပြီးဆီယာနာသိမ်းပွဲဖြစ်တဲ့ဖေဖော်ဝါရီလ10ရက်နေ့မှာကူးစက်ခံရသူ209ယောက်စုစုပေါင်းကူးစက်ခံရပြီးသူ34000ကျော်နဲ့သေဆုံးသူစုစုပေါင်း3138ယောက်ရှိခဲ့ပါတယ်။ဩဂုတ်လလည်းဒုတိယအပတ်ကနေအဲ့ဒီကာလဝန်းကျင်အထိကိုဗစ်ဒုတိယလှိုင်းကာလလို့သတ်မှတ်နိုင်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်စပြီးကူးစက်မှုရောက်လာတဲ့အချိန်အထိကျန်းမာရေးဝန်ကြီးဌာနမှကိုဗစ်ကိုစစ်ဆေးနိုင်တဲ့အခြေအနေတောင်မရှိခဲ့ပါဘူး။ပထမပိုင်းမှာနှကောင်းနဲ့အာခေါင်တိုးပတ်နမူနာတွေထိုင်းနိုင်ငံကိုပေးပို့စစ်ဆေးခဲ့ရပြီးနောက်ပိုင်းကျမှပြည်ရင်းမှာစစ်ဆေးနိုင်ခဲ့တယ်လို့2020ပြည့်နှစ်လယ်ပိုင်းအရောက်မှာတော့ COVID-19 မျိုးဗီဇတစ်ခုလုံးကိုဓာတ်ခွဲသုတေသနလုပ်နိုင်တဲ့အထိတိုးတက်မှုရလာတာတွေ့ရပါတယ်။အဲ့ဒီအချိန်က NLD အစိုးရနဲ့ကျန်းမာရေးဝန်ကြီးဌာနဟာ COVID ကာကွယ်ကုသရေးလုပ်ငန်းကြီးတစ်ခုလုံးကင်တွယ်နိုင်ဖို့အတွက်ပြည်သူတရက်လုံးကိုစီယုံပြီးအားလုံးပါဝင်ဖြည့်ရှင်းတဲ့နည်းကိုကျင့်သုံးခဲ့တယ်လို့တိုင်းပြည်စီးပွားရေးအထူးကိန်းနည်းအောင်လဲစ조사ခဲ့တာတွေ့ရပါတယ်။ရလက်အဖြစ်အာဆီယံ10နိုင်ငံမှာကိုဗစ်ကိုရင်ဆိုင်နေရတဲ့အတိုင်းတိုင်းပြည်စီးပွားရေးအပေါင်းလက္ခဏာပြတဲ့3နိုင်ငံမှာပါဝင်ခဲ့တယ်လို့ဖေဖော်ဝါရီလ10ရက်နေ့အထိကိုဗစ်ကြောင့်သေဆုံးသူ 1.400 ခန့်နှုန်းပြန်လည်ကောင်းမွန်လာသူ 69.500 ခန့်နှုန်းထိရှိအောင်စွမ်းဆောင်နိုင်ခဲ့ပြီးဒါဟာကမ္ဘာပြန့်မြသေးဆုံးမှုနှုန်းအောက်နည်းနည်းလေးနှိမ့်တာတွေ့ရပါတယ်။ပြောရရင် NLD အစိုးရလက်ထက် COVID-19 ကပ်ဘေးရောဂါကိုအတိုင်းအတာတစ်ခုတည်းနိုင်နည်းကင်တွယ်နိုင်ခဲ့တယ်ဆိုတာပါ
။ဆရာနာသိမ်းပြီးနောက်မှာတော့အခြေအနေတွေပြောင်းလဲကုန်ပါတယ်။ကျန်းမာရေးဝန်ကြီးဌာနလက်အောက်ကဆရာဝန်တွေပါမောက်ခတွေအစိုးရလုပ်ငန်းခွင်မဝင်ပဲ CDM လုပ်ကြပါတယ်။ CDM လုပ်တယ်ဆိုပေမဲ့ပြင်ပဆေးရုံတွေဆေးခန်းတွေအခမဲ့ဆေးကုသရေးဌာနတွေမှာကုသမှုဆက်လုပ်ကြသလိုဆနပြဝဲတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်သတ်ဖြတ်နှိမ်နှင်းနေစဉ်ကာလကြုံရနေရာတွေမှာဒဏ်ရာရသူတွေကိုဆေးကုသမှုပေးကြပါတယ်။လိုအပ်လို့အရေးကြီးလို့ဖိတ်ခေါ်ရင်အစိုးရဆေးရုံတွေစီလည်းသွားကုသပေးမယ်လို့ဆိုပါတယ်။ဒါပေမဲ့လည်းပယုံမီမင်းအွန်လိုင်းဦးဆောင်တဲ့စစ်ကောင်စီရဲ့ဆရာဝန်တွေပါမောက်ခကြီးတွေအပေါ်တုံ့ပြန်မှုကတော့ပြင်းထန်ပါတယ်။ပုံမှန်9-9ကနဲ့ဖန်ဝရန်တွေထုတ်တာဘယ်နေရာမှာဆေးကုကုတွေ့တာနဲ့ဖန်စီတာCDM ဆရာဝန်တွေဆေးကုတဲ့ပုဂ္ဂလိကဆေးရုံဆေးဘေးကန်းအခမဲ့ဆေးကန်းတွေကိုပိတ်ပစ်မယ်လို့ချိန်ချောက်တာအရေးယူပိတ်ပစ်တာတွေလုပ်ခဲ့ပါတယ်။ဒါနဲ့မကအဲ့ဒီဆရာဝန်တွေရဲ့နိုင်ငံကူးလက်မှတ်ကိုဖျက်သိမ်းပြီးပြည်ပထွက်ခွာခွင့်ပိတ်ပင်တာဆေးကုသခွင့်လိုင်စင်ရုပ်သိမ်းတာမျိုးအထိလုပ်ခဲ့ပါတယ်။အကျိုးဆက်ကတော့ကျန်းမာရေးစောင့်ရှောက်မှုကဏ္ဍကြီးတစ်ခုလုံးထိခိုက်ကုန်ပြီးအဲ့ဒီထဲမှာ COVID-19 ကာကွယ်ကုသရေးလုပ်ငန်းတွေလည်းပါဝင်သွားပါတော့တယ်။
NLD အစိုးရလက်ထက်တုန်းကတော့ကိုဗစ်ကာကွယ်ဆေးရဖို့ရန်ပုံငွေတွေရဖို့စနစ်တကျထိုးနှံနိုင်ဖို့ပြင်ဆင်ဆောင်ရွက်ခဲ့တယ်လို့အရှိတောင်အာရှနိုင်ငံတွေထဲမှာကိုဗစ်ကာကွယ်ဆေးအစောဆုံးရရှိထိုးနှံတဲ့နိုင်ငံဖြစ်ခဲ့တာတွေ့ရပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့ပြည်သူတွေဟာကိုယ့်ကိုယ်ကိုအနစ်နာခံပြီးကာကွယ်ဆေးထိုးနှံတာမျိုးကိုတော့လက်မခံသဘိတ်မှောက်ခဲ့ကြပါတယ်။ဒီလိုနဲ့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနဟာရထားတဲ့ကာကွယ်ဆေးတချို့ကိုတော့စီစဉ်ထားတဲ့အုပ်စုတွေလိုက်စနစ်တကျထိုးနှံတာမျိုးမလုပ်နိုင်တော့ပဲရက်ကွက်တွေတဲ့အတန်ချက်ဆက်နဲ့လိုက်အောင်ထိုးကျင်သူတွေကိုထိုးနှံပေးတဲ့အခြေအနေမျိုးရောက်သွားခဲ့ပါတယ်။နောက်ပိုင်းပြည်သူအများစုကြီးဟာကိုဗစ်ကာကွယ်ဆေးဝယ်ယူမဲ့ရန်ပုံငွေတွေလှူဒန်းတာမျိုးကိုတော့တိတ်မလုပ်ကြတော့ပါဘူး။ပြောရရင်စစ်ကောင်စီလက်အောက်မှာကိုဗစ်ကာကွယ်ဆေးထိုးနှံရေးအစီအစဉ်ဖီယိုဖီယဲဖြစ်သွားတယ်လို့အောင်မြင်မှုလည်းမရတော့ပါဘူး။အဲ့ဒီလိုအခြေအနေအောက်မှာကိုဗစ်ကူးစက်ခံရသူအရေအတွက်တိုးလာတယ်လို့ကာကွယ်ရေးဝန်ကြီးဌာန Defense Service Medical Research Center ရဲ့ဓာတ်ခွဲစစ်ဆေးချက်အရကိုဗစ် -19 မျိုးဗီဇပြောင်းလဲနေတဲ့ပိုးတွေ့သူ၁၁ယောက်ရှိနေပြီးအိန္ဒိယ၊ American, ပြင်သစ်၊ Germany, Spain, Ireland နဲ့ Switzerland ကပိုးပြေးကူးစက်မြန်တဲ့မျိုးဗီဇပြောင်း virus တွေလို့ဆိုထားပါတယ်။ဒါအပြင်နောက်ပိုင်း virus ပိုးကူးစက်မှုတွေဟာစာသင်ကျောင်းတွေမှာဖြစ်ပေါ်နေတာကြောင့်စစ်ကောင်စီရဲ့ကျောင်းတွေအတင်းပြန့်ဖွှန်းဖို့ဖိအားပေးလုပ်ကိုင်နေမှုတွေကလည်း COVID-19 ပြဿနာအတွက်စိုးရိမ်စရာဖြစ်စေပါတယ်
။တကယ်တော့ COVID-19 ပြဿနာဟာကျန်းမာရေးဆိုင်ရာပြဿနာဖြစ်တဲ့အတွက်အစိုးရနဲ့ကျန်းမာရေးဌာနကဆရာဝန်တွေပါမောက္ခတွေစီးဝန်ထမ်းတွေစီစီလုံးလုံးကင်တွယ်ဖြေရှင်းရမယ့်ပြဿနာမျိုးပါဒါရင်မကပြည်သူတရလုံးနဲ့ဆိုင်တဲ့ပြဿနာလည်းဖြစ်နေပြန်တဲ့အတွက်ပြည်သူတွေကိုစီးယုံကြီးပြည်သူတွေရဲ့ပူးပေါင်းပါဝင်မှုအားနဲ့ဖြေရှင်းရမယ့်ပြဿနာမျိုးလည်းဖြစ်ပါတယ်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံမှာဗိုလ်ချုပ်မှုကြီးမေးအောင်လှိုင်နဲ့စစ်ကောင်စီကအာဏာသိမ်းတာကိုမကြိုက်လို့နှီးပေါင်းစုံနဲ့ဆန့်ကျင်ဆန္ဒပြနေတဲ့ပြည်သူတွေကိုရန်သူတွေလိုသဘောထားပြီးပြစ်ခတ်သတ်ဖြတ်ဖမ်းဆီးနှိပ်စက်ထောင်ချလုပ်နေတာကိုဗစ် -19 တိုက်ဖျက်ရေးမှာရှေ့တန်းကနေပါဝင်ခဲ့တဲ့ဆရာဝန်ပါမောက္ခကျန်းမာရေးဝန်ထမ်းတွေကိုချီးမြှောက်ပြီးအလုပ်အတူတူလုပ်ရမယ့်အစားရန်သူတွေသဖွယ်ဝရမ်းထုတ်ဖမ်းဆီးထောင်ချဆေးကုသခွင့်လိုင်စင်ရုပ်သိမ်းစတာတွေလုပ်နေတာကြောင့်မြန်မာနိုင်ငံရဲ့ COVID-19 တတိယလှိုင်းအန္တရာယ်ဟာအတော်လေးဆိုးရိမ်နေရပြီဖြစ်သလိုပြည်သူတွေဘေးဒုက္ခအကြီးအကျယ်ရောက်ကြရမယ့်အခြေအနေမျိုးလည်းဖြစ်ပေါ်လာနိုင်ကြောင်းပါ